တရုတ်စစ်သွေးနည်းပညာကုမ္ပဏီ Huawei Technologies ကုမ္ပဏီအပေါ်ကန့်သတ်ပိတ်ပင်မှုတွေပိုပြီးချမှတ်သွားမယ်လို့ American အစိုးရကတနင်္လာနေ့ကကြေညာလိုက်ပါတယ်။အဲ့ဒီကြေညာချက်ဟာမီလာတုန်းကတည်းက Huawei ကုမ္ပဏီအပေါ်ချမှတ်ထားတဲ့တားမြစ်ပိတ်ပင်ချက်တွေကိုထပ်တူပြီးဈေးကွက်ထဲမှာရှိတဲ့ Computer Chips ပြားတွေကို Huawei ကုမ္ပဏီအလွယ်တကူမဝယ်ယူနိုင်အောင်ယူရတာလည်းဖြစ်ပါတယ်။အထူးလိုင်စင်မရှိဘဲ Huawei ကုမ္ပဏီကို Semiconductor တွေမရောင်းချရဘူးလို့ဖော်ပြထားတဲ့အချက်မှာ American ကုမ္ပဏီတွေတင်မကပဲနိုင်ငံရေးချားကုမ္ပဏီတွေလည်းအကျုံးဝင်လာပြီဖြစ်ပါတယ်။ American Software ဒါမှမဟုတ် American နည်းပညာနဲ့ထုတ်လုပ်တဲ့ Computer Chips ပြားတွေကိုနိုင်ငံခြားကုမ္ပဏီတွေအနေနဲ့ Huawei ကိုမရောင်းချဖို့ပိတ်ပင်လိုက်တာလည်းဖြစ်ပါတယ်။မီလာတုန်းကချမှတ်ထားတဲ့ Chips ရောင်းချမှုတားမြစ်ချက်တွေကို Huawei ကတစ်ဖက်လက်နဲ့ရှောင်ရှားနိုင်ပြီးဂျာကန်ကုမ္ပဏီကတစ်ဆင့်ရယူနိုင်ခဲ့တယ်လို့ American ကုသရေးဝန်ကြီး Wilbur Ross ကပြောပါတယ်။အခုစီမင်းသေးရ American Software ဒါမှမဟုတ် American နည်းပညာကိုအသုံးပြုထုတ်လုပ်တဲ့ Chips တွေကို Huawei ကိုရောင်းချတာကိုပိတ်ပင်ကြောင်းနဲ့ License လောက်ကြောင်းလည်းပြောပါတယ်။American နဲ့တရုတ်နိုင်ငံဆက်ဆံရေးဆက်စုနှစ်တွေတဲ့အစိုးရအဆုံးအဆင့်ကိုရောက်နေချိန် American အစိုးရကတခြားကမ္ဘာနိုင်ငံအစိုးရတွေပေါ်မှာလည်း Huawei ကုမ္ပဏီကိုလက်မခံဖို့တွန်းအားပေးခဲ့ပါတယ်။ Huawei ကုမ္ပဏီကတုံ့ပြန်ထားတဲ့အချက်အလက်တွေကိုတရှုလုံနိုင်ဖို့အတွက်တရုတ်အစိုးရကိုလွှဲပြောင်းပေးနိုင်တာကြောင့်လူငြိမ်းရေးအရစိတ်မချရဘူးလို့ American တို့ကပြောထားပါတယ်။